အထင်ကြီးရှီယာဘာသာရေးကောင်းဆောင်နီမာအယ်နီမာကိုဆော်ဒီအာရေဗျရဲ့အာနာယတော်ဝင်မိသားစုကကွပ်မြက်လိုက်တဲ့အပေါ်နိုင်ငံတကာမှာအမျက်ဒေါသထွက်ပေါ်နေပြီးဒေသတွင်းကရှီယာဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်တွေနဲ့တာဝန်ရေးအရာတင်းမာမှုတွေဖြစ်ပေါ်လာနေသလိုဒေသတွင်းမှာမတည်ငြိမ်မှုတွေလည်းနောက်ဆက်တွဲဖြစ်ပေါ်နေတယ်လို့ဆိုပါတယ်။ရှီယာဘာသာရေးကောင်းဆောင်နီမာအယ်နီမာကိုကွပ်မြက်လိုက်တဲ့အတွက်ဒေသတွင်းမတူညီတဲ့ဘာသာရေးအဖွဲ့အစည်းတွေကြားကတင်းမာမှုတွေကိုတွန်းမြင့်လိုက်တယ်လို့ဖြစ်နေကြောင်းအမေရိကန်ပြည်ထောင်စုကလည်းသတိပေးပြောကြားပါတယ်။ဒီချိန်မှာပဲအီရန်နိုင်ငံတဟီရန်မြို့မှာရှိတဲ့ဆော်ဒီအာရေဗျနိုင်ငံတန်ယုံကိုဒေါသထွက်နေတဲ့အီရန်ဆန္ဒပြသူတွေစနေနေ့မှာဝင်ရောက်တိုက်ခိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အထင်ကြီးရရှိရပါသားကြီးကောင်းဆောင်တူဦးအပါအဝင်အကြမ်းဖက်မှုကျူးလွန်ခဲ့တယ်ဆိုတဲ့စွဲချက်နဲ့အရေးယူခံထားရတဲ့လူပေါင်း58ဦးကိုဆော်ဒီအာရေဗျနိုင်ငံကနှစ်ပေါင်း30အတွင်းလူအများအပြားကိုပထမဆုံးအကြိမ်ကွပ်မြစ်လိုက်ပါတယ်။ကွန်မြူခံရသူအများစုဟာဆူနီစစ်သွေးကြွတွေဖြစ်ပြီးအဲ့ဒီထဲကတချို့ဟာ LKR အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့သူတွေဖြစ်တယ်လို့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ကွန်မြူခံရသူအားလုံးထဲမှာ2ဦးကလွဲလို့ကျန်သူတွေဟာဆော်ဒီအာရေဗျနိုင်ငံသားတွေဖြစ်ပြီး2ဦးကချက်နိုင်ငံသားနဲ့ကျန်2ဦးကတော့အီဂျစ်နိုင်ငံသားဖြစ်တယ်လို့ဆိုပါတယ်။ရှီယာဘာသာရေးကောင်းဆောင်နီမာအယ်နီမာဟာ2011ခုနှစ်အတွင်းဖြစ်ပေါ်ခဲ့တဲ့အာရဗျနေဦးလှုပ်ရှားမှုတွေအတွင်းအရေးပါတဲ့ပုဂ္ဂိုလ်တဦးဖြစ်ပါတယ်။သူဟာဆော်ဒီအစိုးရကရှီယာဘာသာဝင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုခဲ့သူဖြစ်ပါတယ်။